ရန်ကုန်တိုင်းဒေသကြီးအတွင်းမှာနောက်ထပ်ဂုံးကျော်သဒ္ဓါတွေမစောက်ဖို့နဲ့လက်ရှိဂုံးကျော်သဒ္ဓါတွေဟာလည်းမူလရွေချက်ဖြစ်တဲ့ရင်ကျော်ပိတ်ဆို့မှုကိုဖြေရှင်းနိုင်မှုမရှိဘူးလို့ကိုယ်စားလှယ်တွေကဆွေးနွေးကြပါတယ်။ရန်ကုန်မြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးရန်ရှင်းကနောက်ထပ်တည်ဆောက်ဖို့စီစဉ်နေတဲ့ပါရမီနဲ့မြောက်ကလာပဂုံးကျော်သဒ္ဓါစီမံကိန်းအတွက်ငွေတွေကိုတခြားလိုအပ်တဲ့နေရာတွေမှာအသုံးပြုတင်ကြောင်းဆွေးနွေးပါတယ်
။အဲ့ဒီဒဒါနှစ်ဆင့်တည်ဆောက်ရန်သုံးစွဲရမယ့်ငွေကြေးပမာဏဟာလည်းကျပ်32.1ဘီလီယံဖြစ်ပြီး2016-2019ရန်ကုန်တိုင်းဒေသကြီးအဖွဲ့ရဲ့ငွေလုံးငွေရင်းအသုံးစိတ်သုံးစွဲရန်ရာထားတဲ့ငွေကြေးပမာဏရဲ့85%အထိရှိကြောင်းတွေ့ရှိရပါတယ်။အဲ့လိုများများလှတဲ့ငွေကြေးများကိုအခြားလိုအပ်နေတဲ့မဖွံ့ဖြိုးသေးသောကြေးရွာများရက်ွက်များရဲ့ဖွံ့ဖြိုးရေးလုပ်ငန်းများမှာဖြည့်ဆည်းသုံးစွဲဆောင်ရွက်ပေးသွားမယ်ဆိုလို့ရှိရင်ပြည်သူ့အတွက်များစွာအကျိုးရှိပြီးတော့ဗန္ဒငွေများအလားအသဖြစ်မှုကိုကာကွယ်သွားနိုင်ပါလိမ့်မယ်
။ပါရမီနဲ့မြောက်ကလာပသဒ္ဓါနှစ်အတွက်ကုန်ကြစရိတ်ဟာစုစုပေါင်းငွေကျပ်32ဘီလီယံအထိရှိပြီးအဲ့ဒီငွေဟာ2016-2019ဗန္ဒနဲ့ရန်ကုန်တိုင်းဒေသကြီးအဖွဲ့အသုံးပြုဖို့တတ်မှတ်ထားတဲ့ငွေပမာဏရဲ့85%ရှိတယ်လို့ကိုယ်စားလှယ်တွေကထောက်ပြကြပါတယ်။ရင်ကျော်ပိတ်ဆို့တာကိုရှင်းကျင်နေဆိုရင်မီးပွိုင်းစနစ်ကိုအဆင့်မြင့်တင်တင်ကြောင်းနဲ့ဂုံးကျော်သဒ္ဓါတည်ဆောက်မဲ့ကုန်ကြစရိတ်ငွေကိုရက်ကွက်နဲ့ကြေးရွာဖွံ့ဖြိုးရေးအတွက်အသုံးပြုသင့်တယ်လို့ဆွေးနွေးကြပါတယ်။ဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ရဲ့လေ့လာတွေ့ရှိချက်အရရန်ကုန်မြို့ထဲမှာရင်ကျော်ပိတ်ဆို့မှုဖြစ်ရတဲ့အကြောင်းရင်းတွေကတော့မီးပွိုင်းထိန်းချုပ်တဲ့စနစ်ခင့်မမီမှုမော်တော်ယာဉ်တွေစီးကပ်မဲ့မောင်းနှင်မှုနဲ့လမ်းပေါ်မှာစီးကပ်မဲ့ရင်ရနာထားမှုစတဲ့အချက်တွေဖြစ်တယ်လို့ပြောထားပါတယ်။ရန်ကုန်မြို့မှာမီးပွိုင်းတွေခက်မိအောင်ငွေကျပ်20ဘီလီယံအသုံးပြပြီးပြင်ဆင်ဖို့အစီအစဉ်ရှိတာကြောင့်ဂုံးကျော်သဒ္ဓါစီမံကိန်းတွေအတွက်ဗန္ဒငွေအသုံးမပြုသင့်ဘူးလို့ဗန္ဒရေးစီမံကိန်းနဲ့စီးပွားရေးကော်မတီဥက္ကဋ္ဌဒေါ်စန္နာမင်းက RFA ကမေးမြန်းတာကိုဖြေပါတယ
်။အဓိကဂျိုက်ကပြောထားတဲ့ဟာကဒီမီးပွိုင်းစနစ်ကိုပြောင်းလဲလိုက်တဲ့ဆိုလို့ရှိရင်ကားချက်တောက်တဲ့ကိစ္စတွေအနည်းငယ်ဖြေရှင်းပေးနိုင်မယ်။ငကိုရုံးကဂိုက်300လောက်ကျက်နေတဲ့နေရာနေပြီးဂိုက်100လောက်မီးပွိုင်းစနစ်ပြောင်းလဲတာဖြစ်တဲ့အတွက်ဂိုက်100လောက်ယော့ပါသွားတာဖြစ်တယ်ဆိုတာကိုပြောထားတယ်။ဒါကြောင့်မလို့ဒီနေရာမှာလည်းမီးပွိုင်းစနစ်တွေကိုအခုအရင်ဆုံးအကောင့်ထဲပေါ်နေပြီ။နောက်ဒီနေရာမှာဂုံးကျော်သဒ္ဓါကြီးကိုစောက်မယ်ဆိုလို့ရှိရင်ဗန္ဒငွေကနှစ်ခုကုန်မယ်လာလိုလဲမလိုအပ်ဘူးဖြစ်တဲ့အတွက်မြန်ကုန်တော်ကိုယ်စားလှယ်ကဒါကိုထောက်ပြပြီးဆွေးနွေးသွားတာဖြစ်ပါတယ
်။ဂျပန်နိုင်ငံက JICA အဖွဲ့ရဲ့အကူအညီနဲ့ရေးဆွဲနေတဲ့2020ကနေ2040ခုနှစ်အထိတက်မှတ်ထားတဲ့ရန်ကုန်မြို့သစ်စီမံကိန်းအရဆိုရင်တော့ရန်ကုန်မြို့ထဲမှာနှစ်ထပ်လမ်းတွေတည်ဆောက်ဖို့ရှိတာကြောင့်လက်ရှိတည်ဆောက်ထားပြီးဖြစ်တဲ့ဂုံးကျော်သဒ္ဓါတွေကိုဖြတ်သန်းရမယ့်အခြေအနေရှိတယ်လို့ကိုယ်စားလှယ်တွေကပြောပါတယ်။မင်္ဂလာတောင်ကျွတ်မြို့နယ်ကိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးရန်အောင်ကဂုံးကျော်သဒ္ဓါစီမံကိန်းတွေဟာလူအများစုကိုအကျိုးပြုသလားလူအနည်းစုကိုအကျိုးပြုသလားဆိုတာကိုကြည့်ရမယ်လို့ပြောပါတယ
်။ဒီဂုံးကျော်သဒ္ဓါနှစ်ဆင့်မဆောက်သင့်ဘူးဆိုတာကကျွန်တော်တို့ကနေထိုင်ရင်းနဲ့မဆောက်သင့်ဘူးလို့ပြောတာမဟုတ်ပါဘူး။အခုလက်ရှိစောက်ထားတဲ့တံတားတွေရဲ့အနေအထားဒီတံတားတွေကအဓိကလူအများစုကိုအကျိုးပြုလားမပြုလားဆိုတဲ့ပုံကကျွန်တော်မူတည်ပြီးတော့တွာလာရေးအဆင်ပြေရလားလမ်းပိတ်လမ်းဆိုးတာရေးအဆင်ပြေရလားဆိုပြီးတော့ကျွန်တော်ပြန်ဆန်းစစ်ပါတယ်။အဲဒီတော့ဒီစောက်လုပ်ထားတဲ့တံတားတွေကတော်တော်များများအဆင်မပြေတော့တွေ့ရပါတယ်။အခုတံတားနှစ်ဆင့်စောက်မယ်ဆိုတဲ့ကိစ္စအဲ့ဒီငွေကြေးဟာတော်တော်ကြီးကိုများပါတယ်။
ဒီဒေသန္တရစီမံကိန်းဥပဒေချမ်းနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်ရဲ့မေးမြန်းချက်တွေကိုလက်ရှိရန်ကုန်တိုင်းအစိုးရအဖွဲ့တာဝန်ရှိသူတွေကလာမယ့်မတ်လ28ရက်နေ့နဲ့29ရက်နေ့မှာလာရောက်ဖြေကြားမှာဖြစ်ပါတယ်ခင်ဗျာ။